ထိုင်းမြန်မာနယ်စပ်မြို့ကော့တောင်ကနေဒီထိုင်းနိုင်ငံဘက်ခြမ်းညနှောင်းမြို့မှာလူကုန်ကူးတာကိုခံရတဲ့မြန်မာ18ယောက်ကိုထိုင်းလူကုန်ကူးမှုတိုက်ဖျက်ရေးရဲတွေနဲ့စစ်တပ်တွေကမနေ့ကဒီဇွန်လ6ရက်နေ့တုန်းကဖမ်းဆီးမိခဲ့ပါတယ်။ဒီအကြောင်းကိုတော့စုံစမ်းမေးမြန်းထားတဲ့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကအပြည့်အစုံဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ရှင်
။ထိုင်းနိုင်ငံထဲမှာအလုပ်ကိုင်ကောင်းတွေရှာဖွေပေးမယ်ဆိုပြီးတယောက်ကိုဘတ်ငွေ2000မြန်မာကျပ်ငွေနဲ့ဆို8000လောက်လူပွဲစားတွေကိုပေးခဲ့ရတာပါလူပွဲစားတွေကကော့တောင်းမြို့ဘက်ကနေငါဖန်းဆက်လီနဲ့ထိုင်းနိုင်ငံရနောင်းဘက်ကိုခေါ်ဆောင်ပေးလာပါတယ်အဒီကနေတဆင့်ကားစီးပြီးထိုင်းနိုင်ငံရဲ့မြို့ကြီးတွေစီကိုသွားပြီးအလုတ်ကင်ရှာဖွေဖို့လာကြသူတွေဖြစ်ပါတယ်သူတို့တွေဟာကားတွေပေါ်မှာခိုးဝဲလိုက်ပါလာရင်းနဲ့ထိုင်းနိုင်ငံအတွင်းပိုင်းကိုခိုးဝင်ဖို့ကြိုးစားခဲ့ရမှာလူကုန်ကူးမှုတားဆီးနေနေရေးရဲတပ်ဖွဲ့တွေနဲ့စစ်တပ်တွေကဖမ်းဆီးခဲ့တာဖြစ်ကြောင်းမြန်မာရှေ့ပြောင်းလို့သမားတွေကိုလူကုန်ကူးခံရမှုတွေနဲ့ပတ်သက်လို့ကယ်ဆယ်ရေးလုပ်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ
်။တင်းမှာတက်တာတော့7နှစ်လို့ကြားတယ်။ကျွန်တော်ကြားတာကတော့24ယောက်လို့ကြားတယ်။ကားနှစ်စီးမှဖမ်းတယ်။ဟို20ဝန်းကျင်လောက်တော့ဝေဘူးရတော့ပြောနိုင်တာပေါ့
။အခုဆိုရင်မြန်မာနိုင်ငံဘက်ချမ်းကော့တောင်းမြို့ဘက်မှာနေအိမ်တွေနဲ့တဲခွေရနေရာအတော်များများမှာတော့ထိုင်းနိုင်ငံကိုထွက်ပြီးအလုပ်လုပ်ဖို့အတွက်စောင့်နေကြသူတွေအများအပြားရှိနေကြသလိုလူပွဲစားတွေကလည်းအစုလိုက်အပြုံလိုက်တတုတ်ပြီးတတုတ်ထိုင်းနိုင်ငံဘက်ကိုပို့နေကြတယ်လို့ဆိုပါတယ်ဒီအတွက်အစိုးရအသစ်အနေနဲ့အလုပ်ကိုင်ခွင်လန်းတွေမဖန်တီးပေးနိုင်ရင်တော့လူကုန်ကူးမှုတွေကပပျောက်သွားမှာမဟုတ်ဘူးဆိုပြီးဦးကျော်တောင်းကဆိုပါတယ
်နေတိုင်းတိုင်းတိုင်းလုံးမှာရှိတဲ့တေးခိုခန်းတွေဖုန်ကြီးကျောင်းတွေနောက်ပြီးတော့ရွာတွေပါတယ်တောက်လျှောက်ပြည့်နေတယ်အဲ့ဒါကိုကျွန်တော်တို့ကုံငယ်တဲ့နှစ်နှစ်လောက်တည်းကထိုင်းဘက်ကရောမြန်မာဘက်ကရောလူကုန်တာတက်ဆန်ရာခွဲတွေထုံကျင်နေကြတယ်။ဟောဆိုတော့ရှိနေတာသိနေတယ်။တရင်ချက်လက်တွေဒီဘက်နဲ့ဒီဘက်ကိုဖလေနေကြတယ်။ကျွန်တော်တို့ကလည်းပဲတရင်ချက်လက်တွေကိုတရားဆိုင်တို့ကလှမ်းပြောတယ်။ပြောတဲ့အချိန်ပဲဒီဘက်ကိုဝင်လာတာနဲ့ကျွန်တော်တို့ဒီဟိုမကြပဲဖမ်းမိနေတယ်ပေါ့။ဆိုတော့အလုံးမရှိတော့ဒီဘက်ကိုရတဲ့နည်းနဲ့လာနေတယ်။ဒါတော့သူ့အနေနဲ့ကလည်းနိုင်ငံလေးနဲ့မတားဆီးနိုင်လူတွေကလည်းရတဲ့နည်းနဲ့ထွက်လာနေကြတယ်ဆိုတော့ဒီလူကုန်ကူးမှုကတော့ကြောက်ခမန်းလေးပို့ပြီးတော့များလာတာသတိထားမိတယ
်။လူကုန်ကူးခံရသူတွေကိုထိုင်းနိုင်ငံထဲမှာလူဝင်မှုဥပဒေအရအရေးယူမယ်လို့ဆိုပါတယ်။ပြီးခဲ့တဲ့မေလ26ရက်နေ့ကလည်းထိုင်းမြန်မာနယ်စပ်ထိုင်းနိုင်ငံဘက်ချမ်းကချနာဗူရီမြို့ရဲ့စစ်စရေးဂိတ်တစ်ခုကနေလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား24ယောက်ကိုတင်ဆောင်လာတဲ့ကားတစ်စီးကိုဖမ်းဆီးခဲ့ပါတယ်။ပြီးခဲ့တဲ့ရက်ကပဲမြန်မာနိုင်ငံသားတွေတင်ဆောင်လာတဲ့ကုန်တင်ကားတစ်စီးဟာထိုင်းမြန်မာနယ်စပ်မဲဆောက်မြို့အနီးတပ်မြို့ကိုအထွက်မှာတိမ်းမောက်ခဲ့တာကြောင့်လူကုန်ကူးခံရတဲ့မြန်မာ20ရက်မနေ့ဒဏ်ရာရကြပြီးဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်။မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံအတွင်းပိုင်းကိုအလုတ်ကင်ရှာဖွေဖို့လာရင်းနဲ့လူကုန်ကူးခံကြရတာဖြစ်ပါတယ်။လူကုန်ကူးမှုတိုက်ဖျက်ရေးတွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2016ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့လူကုန်ကူးမှုအစီရင်ခံစာထဲမှာတော့မြန်မာနိုင်ငံကို103အနေဆုံးစီးရင်ထဲမှာသတ်မှတ်ထားခဲ့ပြီးမြန်မာရှေ့ပြောင်းလို့တမသုံးသန်းထက်မနည်းနေထိုင်နေတဲ့ထိုင်းနိုင်ငံကိုတော့ TR2 စောင့်ကြည့်အဆင့်ကိုသတ်မှတ်ပေးထားပါတယ်ရှင်။